လသမဂ AIDS ရောဂါတိုက်ဖျက်ရေးအဖွဲ့ UNAIDS အဖွဲ့ရဲ့ထုတ်ပြန်ကြေညာချက်အရမြန်မာနိုင်ငံမှာပြီးခဲ့တဲ့3နှစ်အတွင်းအစိုးရရဲ့ဦးဆောင်မှုကြောင့် HIV နဲ့ဆိုင်တဲ့ပြုစုကုသမှုတွေ၈ဆအထိတိုးတက်လာခဲ့ပေမဲ့ရောဂါကာကွယ်ရေးအပိုင်းမှာတော့ရည်မှန်းထားတဲ့အတိုင်းအတာမရောက်သေးဘူးလို့သိရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြမှာပါရှင်
။ဒီဇင်ဘာလ၁ရက်နေ့ကထုတ်ပြန်လိုက်တဲ့ UNAIDSဖွယ်အစီရင်ခံစာအရမြန်မာနိုင်ငံမှာအစိုးရရဲ့ဥဆောင်မှုကြောင့် HIV နဲ့ဆိုင်တဲ့ပြုစုကုသမှုတိုးလာခဲ့ပြီးအခုနှစ်စက်တင်ဘာလမှာ ARV ဆေးပေးပြီးကုသပေးနေတဲ့ဝေနာရှင်အရေအတွက်300,000-1,000အထိရှိလာခဲ့တယ်လို့သိရပါတယ်။လူတဦးချင်းဝင်ငွေအရကြည့်ရင်ကမ္ဘာပေါ်မှာကျန်းမာရေးကဏ္ဍအတွက်ဗဏ္ဍာငွေအသုံးပြုမှုအနည်းဆုံးနိုင်ငံတစ်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာအခုလိုအစိုးရဘက်ကထောက်ပံ့မှုတိုးလာတာဟာအားရစရာကောင်းပေမဲ့ဒီပုံတိုင်းဆင်ဆက်မပြတ်ထောက်ပံ့ပေးသွားဖို့လိုတယ်လို့မြန်မာနိုင်ငံမှာ HIV AIDS သုတေသနလုပ်ငန်းတွေကြေကြေပြန့်ပြန့်လှုပ်ဆောင်နေတဲ့အမေရိကန်နိုင်ငံ John Hopkins တက္ကသိုလ်ကညွှန်ကြားရေးမှူး Chris Byers ကပြောပါတယ
် You know that more than half plus at least 50
မြန်မာနိုင်ငံမှာ HIV ရောဂါပိုးရှိနေတဲ့သူအားလုံးရဲ့90ရာခိုင်နှုန်းလောက်အထိဟာဆေးကုသမှုမရရှိကြဘူးလို့တည်ထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာ HIV AIDS နေ့မှာကမ္ဘာ့ကျန်းမာရေးအဖွဲ့ကနေထုတ်ပြန်လိုက်တဲ့လမ်းညွှန်ချက်အသစ်အရ HIV ပိုးရှိတဲ့သူတိုင်းကို CD4 ကောင့်ဘလောက်ပဲရှိရှိပြုစုကုသစောင့်ရှောက်မှုပေးရမယ်လို့လမ်းညွှန်ထားပါတယ်။အဲ့ဒီလမ်းညွှန်ချက်အတိုင်းလိုက်နာဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့ပြုစုကုသမှုကိုအခုထက်နှစ်ဆတိုးပြီးတော့ပြုလုပ်ရမှာပါ။ပြုစုကုသမှုပေးတဲ့အပိုင်းအပြင်ရောဂါပိုးမပြတ်အောင်ကာကွယ်တဲ့အပိုင်းဆိုရင်အခုလက်ထိအသစ်ဆန်းလိုပဲရှိနေပါသေးတယ်။ကျွန်တော်တို့အနေနဲ့ကချင်ပြည်နယ်လိုဒေသတွေမှာမူရဆေးထိုးသွင်းတဲ့ဆေးထိုးအကဏ္ဍတစ်ဆင့်ယောဂါပိုးကူးစက်မှုကစိုးရိမ်စရာအခြေအနေရှိနေပါသေးတယ်။ဒါအပြင်တခြားအရှိတောင်အရှနိုင်ငံတွေမှာလိုပဲလိင်တူချင်းဆက်ဆံတဲ့လူငယ်အမျိုးသားတွေနဲ့လိင်ပြောင်းလဲနေထိုင်တဲ့အမျိုးသားတွေလိုမျိုးလူအုပ်စုတွေမှာယောဂါပိုးကူးစက်ခံရမှုကအထူးမြင့်မားနေစေဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ပြုစုကူတာရေးအပိုင်းမှာတိုးမြင့်တယ်လို့ယောဂါကာကွယ်ရေးအပိုင်းမှာလည်းပိုအာရုံစိုက်ဖို့လိုပါတယ်။
ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေထုတ်ပြန်လိုက်တဲ့လမ်းညွှန်ချက်အသေးအရာကိုခံအားကျဆင်းမှုအခြေအနေကိုမကြည့်တော့ဘဲ HIV ပိုးရှိတဲ့သူတိုင်းကိုပြုစုကုသမှုပေးရတော့မှာဖြစ်တဲ့အတွက်မြန်မာနိုင်ငံအခြေအနေနဲ့လက်တွေ့လုပ်ဖို့ဖြစ်နိုင်မှာမလားဆိုတဲ့ပတ်သက်ပြီးတော့လည်းသူကအခုလိုပြောပါတယ
် I do think it's feasible it's going to require both more resources coming into the Ministry of Health andDonor resources.
ဒါကဖြစ်နိုင်ပါလေ။
But of course there
are ဝန်ကြီးဌာနကိုချပေးမဲ့ငွေအရင်းမြစ်တွေမကပဲအလူရှင်နေစီကဝင်လာမဲ့အရင်းမြစ်တွေလည်းတိုးလာပါလေ။အခုနောက်ပိုင်း Global Fund, 3MD Fund, USAID, DFID, EU, UK စတဲ့အလူရှင်အဖွဲ့အစည်းတွေကရန်ပုံငွေတွေတိုးမြှင့်ပေးနေပါလေ။နောက်ပြီးတော့မြန်မာနိုင်ငံရဲ့ရောဂါပြန့်နှံ့မှုကိန်းဂဏန်းကအလွန်အကျွဖြစ်တဲ့အခြေအနေမဟုတ်သေးတာလည်းပါပါတယ်။တချို့အာဖရိကနိုင်ငံတွေမှာအရွယ်ရောက်ပြီးသူအားလုံးရဲ့90ရာခိုင်နှုန်းလောက်ကနေဆယ်ရာခိုင်နှုန်းလောက်ထိယောဂါပိုးရှိနေတဲ့အခြေအနေနဲ့ရှင်ရင်မြန်မာနိုင်ငံရဲ့ဝင်တို့ဝင်ဖို့ကမကြီးလာတဲ့အတွက်အောင်မြင်နိုင်ပါတယ်။လာမယ့်တစ်နှစ်နှစ်နှစ်အတွင်းမဖြစ်နိုင်သေးပေမဲ့ဆယ်စုနှစ်အတွင်းကတော့ဒီပိုးရှိသူအားလုံးကိုပြုစုကူတာပေးနိုင်မယ့်အခြေအနေရောက်လာနိုင်ပါတယ်။အဲ့ဒီအတွက်ယောဂါပိုးရှိမရှိစစ်ဆေးတဲ့အပိုင်းကဒီထက်မကကြေကြေပြန့်ပြန့်လုပ်ဖို့လိုပါတယ်။ဒါမှယောဂါပိုးရှိသူတွေကိုတိပြီးတော့ကူတာနိုင်မှာပါ။အဲ့ဒီလိုစစ်ဆေးခံနိုင်ဖို့ဆိုရင်မြန်မာနိုင်ငံအနေနဲ့ယောဂါပိုးရှိနိုင်သူတွေကိုကြောက်ရွံ့မှုတွေခွဲခြားဆက်ဆံမှုတွေကြေကြေပြန့်ပြန့်ရှိနေတာကိုတိုက်ဖြတ်သွားဖို့လိုပါတယ်။လက်ရှိမှာလိင်တူဆက်ဆံသူတွေ၊လိင်ပြောင်းထားသူတွေ၊အမျိုးသမီးလိင်အလုပ်သမားတွေနဲ့မူရဆေးသုံးသူတွေလိုယောဂါပိုးကူးစက်နိုင်ခြင်းမြင့်တဲ့သူတွေကိုခွဲခြားဆက်ဆံမှုတွေကြေကြေပြန့်ပြန့်ရှိနေပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ကြီးလက်နဲ့ဝေးလံတဲ့နေဆက်ဒေသတွေအထူးသဖြင့်ယောဂါဖြစ်ပွားမှုများတဲ့ကချင်နဲ့ရှမ်းမြောက်တို့လိုဒေသတွေမှာကျမ်းမာရေးစောင့်ရှောက်မှုတိုးပေးဖို့ဆိုတာတကယ်ကိုစင်ခေါ်မှုတစ်ခုအနေနဲ့ရှိနေစေဖြစ်ပါတယ်
။မြန်မာနိုင်ငံအတွက်အသစ်ချမှတ်လိုက်တဲ့ HIV မဟာဗျူဟာစီမံချက်မှာအဓိကလူဦးရေ90ရာခိုင်နှုန်းဟာယောဂါကာကွယ်ရေးဝန်ဆောင်မှုတွေရရှိဖို့ HIV ပိုးရှိတဲ့သူအလုံးရဲ့90ရာခိုင်နှုန်းဟာသူတို့မှာပိုးရှိမရှိသိနေစေဖို့ HIV ပိုးရှိပြီးသိထားတဲ့သူအလုံးရဲ့90ရာခိုင်နှုန်းဟာပြုစုကုသမှုခံယူနိုင်မှုယောဂါပြုစုကုသမှုခံယူသူအလုံးရဲ့90ရာခိုင်နှုန်းဟာယောဂါပိုးနှိမ်နင်းတာအောင်မြင်မှုနဲ့ပိုးရှိသူတွေနဲ့ဆက်ဆက်နေသူတွေပေါ်ခွဲခြားဆက်ဆံမှုမရှိသေးဖို့စတဲ့ရည်မှန်းချက်တွေပါဝင်နေပါတယ်